လုံးမင်္ဂလာပါယတခင်ရဲ့ကြီးစုတော်ကြောင့်အသင်းတော်အရောက်စီတိုင်းမိသားစုအရောက်စီတိုင်းအသင်းတော်တစ်ခိုးလုံးရဲ့ဒီခြိလှမ်းခြင်းနဲ့ဘုရားသခင်ကတဖြည်းဖြည်းချင်းနဲ့လမ်းပြတယ်ယနေ့တစ်ထိဒီစင်ခေါ်မှုအများကြီးထဲမှာဘုရားသခင်ကြီးစုတော်ကြောင့်ကျွန်တို့ပုံမှန်အားဖြင့်ဒီ internet line ပေါ်ကနေ zoom ကနေအတူတကွာဝက်ပြုတ်နိုင်တဲ့အခွင့်ကိုရတာတော်တော်လေးဘုရားသခင်ကြီးစုတော်ကိုချီးမွမ်းရပါတယ်ခဏလေးဆုတောင်းဆက်ကြရအောင်အဖဘုရားသခင်ယနေ့ချက်ချင်းကျွန်တော်များရဲ့အသက်တာကိုကွယ်ကာမစဆောင်ရှောက်တော်ကြောင့်နာမတော်ကိုချီးမွမ်းပါတယ် COVID-19 ကပ်ရောဂါကြီးခြေကနေ၎င်းနိုင်ငံတော်ရဲ့ဒုက္ခများစွာခြေကနေ၎င်းယုံကြည်သူအသင်းသူတင်းသားတဦးချင်းရဲ့အသက်တာကိုမဆပီးယနေ့ချက်သည့်အသက်ရှင်နိုင်သောအခွင့်ဒါမကဘာဖျားသခင်အားဝတ်ပြုနိုင်သောအခွင့်ကိုပြီးသောကြောင့်နာမတော်ကိုချီးမွမ်းပါれအဖဖျားသခင်ယနေ့ကျွန်တော်တို့တမန်တရားအဖြစ်အတူတကွခွန်အားယူတဲ့အခါမှာအယောက်စီတိုင်းရဲ့နှလုံးသားကိုကောင်းချီးပြီးတော်မူပါစိတ်ရှိခြင်းတဘောကိုအချူကိုအတီးကိုအတူတကွစဉ်းစားတဲ့အခါမှာအသက်တဖန်မိမိအသက်တာ၌စိတ်ရှိခြင်းနဲ့တကွဆက်လက်ပြီးလမ်းလျှောက်နိုင်ဖို့အသက်ရှင်နိုင်ကြဖို့မဆပါကောင်းချီးပေးပါဘုံတော်ထင်ရှားဖို့အတွက်အစအလေအဆုံးထိတိုင်အောင်လမ်းပြပြီးကောင်းချီးပေးပါမယ်အကြောင်းခရစ်တော်ရဲ့နာမကိုမြှင့်ပြ၍ဆုတောင်းကြပါ၏ဖခင်သခင်အာမင်ကျွန်တော်ဒီနေ့ရင်ရမယ်တင်ခန်းစာဓမ္မကြည်တနာကောင်းစဉ်က6 6ချင်းဖြစ်ပါတယ်ဒီလနဲ့လာမဲလဆိုလို့ရှင်ကျွန်တို့ဒီဝိညာဉ်တော်ရဲ့အကျူးလို့ခေါ်တဲ့ဝိညာဉ်တော်ရဲ့အတီးကိုစင်ချင်းနှလုံးသွင်းကြတာဖြစ်ပါတယ်ကျွန်တို့ရဲ့ရွှေချမ်းချက်ကိုဖတ်ရအောင်ဂလာတိဩရစာအခန်းကြီး9အငယ်22ထဲမှာရှိပါတယ်ဝိညာဉ်ပဂရီဤအကျူးမူကချစ်ချင်းဝမ်းမြောက်ချင်းငြိမ်သက်ခြင်းစိတ်ရှိခြင်းကြည်စုပြုခြင်းကောင်းမြတ်ခြင်းတစ္ဆာစောင့်ခြင်းနှုတ်ရတင်မှုခြင်းကာမကုံချုပ်တီးခြင်းပီတိတဲ့ဆိုဒီထဲမှာကျွန်တော်ဒီနေ့အတူတကွစဉ်းစားရမယ့်အပိုင်းကစိတ်ရှိခြင်းဖြစ်ပါလေကျွန်တော်ဒီစိတ်ရှိခြင်းကတော်တော်လေးခက်တဲ့အလုပ်ပဲနော်အဲတနောအတွက်ဆိုလို့ရှိရင်နေ့တိုင်းမဟုတ်ပဲနဲ့အနာရီတိုင်းအချိန်တိုင်းမိနစ်တိုင်းတင်ရတဲ့တင်ခန်းစာအသက်ရှင်နေဖြစ်ပါလေတနာရီကျိုင်းကျွန်တော်အောင်မင်းနဲ့နောက်တနာရီကျိုင်းကျွန်တော်ယုံကန်တယ်စုပြီးတော့မှနာရီတိုင်းအချိန်တိုင်းယုံကန်ရတဲ့ဒီခရိယန်အသက်ရှင်ခြင်းဖြစ်ပါလေကျွန်တော်စိတ်ကိုမရှည်စီနိုင်တဲ့အရာတွေအများကြီးရှိတယ်လောကကြီးထဲမှာဒီလူတွေကအခုဆိုလို့ရှင် 3 in 1 ဖြစ်ဖြစ်ပါလေအဲ့တော့ဒီကျွန်တော် 3 in 1 coffee တွေကိုရလာလေဆန်လူတွေကစိတ်မရှိနိုင်ဘူးမဆောင်နိုင်ကြဘူး instant gratification လို့ခေါ်တဲ့အခုရဆိုတဲ့ဒီလူများရဲ့စန္ဒတွေဒီကျွန်တော်ဒီအမြန်ရချင်တဲ့သဘောတရားများကကျွန်တော်စိတ်မရှိအောင်လုပ်တဲ့အရာတွေအများကြီးရှိတယ်လို့ဒီစိတ်ရှိခြင်းဆိုတဲ့သဘောတရားမရှိစိတ်မရှိတတ်ခြင်းဆိုတဲ့သဘောတရားဆိုတော့တချို့လူတွေကဒါပင်ကူဆရိုက်ဖြစ်တယ်တဲ့ဒါ natural character ဖြစ်တယ်ပေါ့။ဘာပဲဖြစ်နေပေါ့ကွာ။တချို့လူဆိုလို့ရှိရင်တ culture ဖြစ်တယ်တဲ့။နော် culture လေလူအတိုင်းဝဲတစ်ခုရဲ့သူ့ရဲ့ culture တစ်ခုလူလည်းဖြစ်ပါတယ်တဲ့။ဒီ community တစ်ခုထဲမှာရှိတဲ့အခါမှာအတိုင်းဝဲတစ်ခုထဲမှာရှိတဲ့အခါမှာအလူလူနေရင်းနဲ့ဒီစိတ်မရှိတဲ့သဘောကိုဆောင်လာတဲ့အရာတွေလည်းအများကြီးရှိတတ်တယ်။ကျွန်တော်ဒီချက်စင်းစားတဲ့အခါမှာစိတ်ဆီချင်းကိုကျွန်တော်ဒီအကြောက်တရားကများလဲကျွန်တော်စိတ်မရှိအောင်လုံနိုင်တယ်ပြီးတော့မှကျွန်တော်ရဲ့မာနကလည်းစိတ်မရှိအောင်ကျွန်တော်ကိုလုံနိုင်တယ်ပြီးတော့မှ goal in life လို့ခေါ်တဲ့ဘဝရဲ့ပန်းတိုင်ကျွန်တော်ပန်းတိုင်တည်ထောင်တာထီထားတယ်ဒီပန်းတိုင်ကိုကျွန်တော်မြန်မြန်ရောက်ချင်လို့သူ့မဟုတ်ဖြည်းဖြည်းချင်းနဲ့သွားချင်လို့ကျွန်တော်ပန်းတိုင်ကိုခြိလှမ်းနေတဲ့အခါမှာဘောနော်ကျွန်တော်အနောက်အရှက်ဒီလီတာလာတဲ့အခါမှာဒီစိတ်မရှိတဲ့အရာတွေမရှိနိုင်စီတဲ့အရာတွေအများကြီးရှိတယ်ပြီးတော့မှတက်မဲမှုတွေအများကြီးရှိပါတယ်ဆိုတော့ the cause ကအကြောင်းရင်းတွေကတော့အများကြီးရှိတယ်ကြည့်မီးပိတ်လိုက်လို့ရှင်မီးပြက်လိုက်ခဏတာမီးပြက်တဲ့အခါမှကျွန်တော်စိတ်မရှိနိုင်ဘူး internet ဖြစ်တဲ့အခါမှ internet အမင်းနဲ့30တနားကြီးတော့မဖြစ်ဘူးမိနစ်30 30လောက်အင်တာနက်ပြတ်တဲ့အချိန်မှာကျော်မှနော်ကျွန်တော်တငယ်ချင်းတွေဟိုတောင်းမှကျွန်တော်အပြစ်တင်ချင်းတယ်ဟုတ်တယ်နော်ဆိုတော့အစိတ်မရှိနိုင်တဲ့အရာတွေအများကြီးရှိတယ်တခါတည်းမိမိကလေးတွေကနော်ဇုံမဖူးလို့အပ်တဲ့အခါမှာနော်မိဘရဲ့နာမစကားကိုနာမခံတဲ့အချိန်မှာပြစ်ကျွန်တော်အစိတ်မရှိနိုင်တဲ့အရာတွေကအများကြီးရှိတယ်ဒါတွေကတော့ခဏလေးအတွက်ပါပဲခဏလေးအတွက်ပါပဲဒီတော့မှကျွန်တော်စိတ်မရှိနိုင်တဲ့အရာတွေခါတကယ်ကျွန်တော်အချိန်နဲ့ရင်းလာတဲ့အခါမှာကြာလာတဲ့အခါမှာဥပမာကျွန်တော်ဒီ COVID ကိစ္စတွေကိုကြည့်တဲ့အခါမှာစိတ်မရှိစရာပဲကျွန်တော်ဆိုလို့ရှင်တော်တော်လေးရုန်းခံရတယ်ခင်ဗျားတို့လည်းဖြစ်မလို့ထင်တာပဲတနှစ်ဒီပြည်လာတယ်နှစ်နှစ်လေးပြည်လာတယ်ပြီးတော့မှကျွန်တော်ဒီလောကကိုကြည့်တဲ့အခါမှာနိုင်ငံရဲ့အခက်အခဲတွေကိုကြည့်တဲ့အခါမှာလေကျွန်တော်စိတ်မရှိစရာအကြောင်းတွေအများကြီးရှိလာတယ်စီးပွားရေးကထိလာတယ်ပင်ရည်ကိုထိလာတဲ့အခါမှာလိုမှုကြီးကိုထိလာတဲ့အခါမှာစိတ်မရှင်နိုင်တဲ့အကြောင်းရင်းတွေအများကြီးရှိတယ်။တူတော်လေးဘုရားသခင်ရဲ့ကြီးစိုးတော်ကိုကျွန်တော်ချီးမွမ်းစရာအများကြီးရှိတယ်။ဒီစိတ်ရှင်နိုင်ဖို့တဲ့ဘုရားသခင်ကကျွန်တော်ကိုအများကြီးပင်စင်ပေးထားတာရှိပါတယ်။အထူးတဖြစ်တန်ရှင်တော်ဝိညာဉ်ကိုကျွန်တော်ကိုကိုငီမဆဖို့တဲ့ဒီစိတ်ရှိခြင်းတဘောကိုရှိဖို့တဲ့ဘုရားသခင်ကဝိညာဉ်တော်ကိုပင်စင်ပေးထားတယ်။တိတုအခန်းကြီး3အငယ်5မှာဆိုလို့ရှင်တန်ရှင်သောဝိညာဉ်တော်ကဇာတိဟောင်းကိုပြောင်းလဲစေတယ် regenerate လုပ်တယ်အတိပြုတ်ပြင်ပြီးတယ်ပြီးတော့မှအေဖက်အခန်းကြီးတဲ့အငယ်7 3နဲ့14ကိုကြည့်တဲ့အခါမှာဒီဝိညာဉ်တော်ကကျွန်တော်အတွက်တစိတ်ဖြစ်တော်မှဆက်ရနေဖြစ်တယ်ဒီဝိညာဉ်တော်ကဆိုကျွန်တော်အထဲမှာကျင်းဝတ်တယ်တဲ့ဆိုတော့ကျွန်တော်လူသားအနေနဲ့ခက်ခဲတဲ့အရာတွေကိုကျွန်တော်ကြော်လွှားနိုင်ဖို့အတွက်ယုံခံပြီးတော့မှအောင်မြင်နိုင်ဖို့အတွက်ကိုယ့်ဟာနဲ့ကိုယ်မရဘူးဆိုဘုရားကကြိုတင်တည်ထားပြီးသားအတွက်ကြောင့် तू ကsupplement good အများကြီးကျွန်တော်ကိုပေးတာ in အားကို energy ကိုအများကြီးပေးတဲ့အခါမှာအဲ energy ကတန်ရှင်းသောဝိညာဉ်တော်ဖြစ်ပါတယ်ဆိုတော့ဝိညာဉ်တော်ရဲ့အသေးကိုတီးဖို့အတွက်ကောင်းသောခရိယာမြေအသက်ရှင်ခြင်းကိုအသက်ရှင်နေကိုရနိုင်ဖို့အတွက်ဒီတန်ရှင်းသောဝိညာဉ်တော်ကကျွန်တော်ကိုအမဲတမ်းပံ့ပိုးနေတယ်လွင်ခဲ့တဲ့ကျွန်တော်သုံးပတ်ထဲမှာနားထောင်ခဲ့တဲ့တရားတွေကိုပြန်ကြည့်မယ်ဆိုလို့ရှင်မိတ္တာအတိအကျူးတကူတပါးမိတ္တာဖြစ်ယောမခန့်ကျင်ငါငင်ရှစ်ထဲမှာငါတို့ဒီအပြစ်ရှေ့စဉ်ပင်ခရစ်တော်ဒီငါတို့အတွက်ကြောင့်အသီးခံတော်မူသည်ဖြစ်၍ဘုရားသခင်ဒီငါတို့ကိုအပင်မြှောက်လို့ချစ်တော်မူသည်ကိုထင်ရှားစွာပြတော်မူ၏ဖေကျွန်တော်အပြစ်ရှိတဲ့အချိန်မှပင်ဘုရားသခင်ကငါတို့ကိုချစ်တဲ့အတွက်ကြောင့်နော်ကျွန်တော်ကိုကယ်တင်တယ်သူ့ရဲ့ချစ်ခြင်းမေတ္တာသူ့ရဲ့ဘုရားရဲ့ဇာတိဘုရားသခင်ရဲ့ကုန်းတော်ရဲ့တန်ဖိုးကိုကျွန်တော်နားလည်ဖို့လည်းအရေးကြီးပါတယ်ပြီးတော့မှဝမ်းမြောက်ခြင်းယောဟန်ထဲမှာခန်းကြီးဆက်ချောင်းအငယ်20လီထဲမှာတင်းတို့ဒီဝမ်းမြောက်စရာအကြောင်းစုံလင်စီခြင်းငါတောင်းကြလုံးဒီဝမ်းမြောက်တယ်ဆိုတာကကျွန်တော်တို့အတိုင်းအတာတစ်ခုအထိပဲကျွန်တော်ဝမ်းမြောက်ခြင်းကိုကျွန်တော်စဉ်းစားလို့ရတယ်သို့တော်လည်းပဲဝိညာဉ်တော်ပါလာတဲ့ဝမ်းမြောက်ခြင်းဆိုလို့ရှိရင်စုံလင်သောဝမ်းမြောက်ခြင်းတဲ့ဒီစုံလင်တဲ့ဝမ်းမြောက်ခြင်းခင်ဗျားနဲ့ကျွန်တော်ပိုင်ပြီးပြီလားဗောနော်ကျွန်တော်ခဏခဏခံစားရတဲ့ဝမ်းမြောက်ခြင်းကအေးဝမ်းမြောက်ခြင်းပဲဒါကုံကျွန်တော်ရဲ့ပညာမတိတဲ့ပညာတွေပေါ်မှာမဟုတ်ဘူးမတိထားတဲ့အရာတွေပေါ်မှာရှိထားတဲ့အရာမှမဟုတ်ဘူးဒီဝမ်းမြောက်ကတကယ်ဆုံးလင်းတယ်နိုင်လို့မရဘူးဘယ်ပေါ်မှာချီခံတယ်လဲဆိုတော့မသိဘူးဖယားသခင်ပေါ်မှာပဲဝိညာဉ်တော်အလုတ်တကယ်ဖြစ်တယ်ဆိုတော့ကျွန်တော်သိရှိနာလေတယ်ခံစားရတဲ့အရာဖြစ်ပါလိမ့်ပြီးတော့မှငြိမ်သက်ခြင်းပြီးခဲ့တဲ့ပတ်မှာကျွန်တော်ဤယောဟန်ထဲမှာဆယ်လီအငင်းနဲ့ဆယ်ခွနိထဲမှာယေရှုခရစ်ကပြောတယ်ငိမ့်တဲ့ချင်းကိုတင်တို့နဲ့ငါထားခဲ့ဤငိုင်းငိမ့်တဲ့ချင်းကိုတင်တို့အာပီးလောကီသားတို့ပေးခဲ့တကယ်တို့ငါပီးဒီမဟုတ်တင်တို့စိတ်နှလုံးပူပန်ခြင်းစိုးရင်တုန်လှုပ်ခြင်းမရှိရှိနဲ့ဆိုတော့ငိမ့်တဲ့ချင်းကိုလည်းဖျားသခင်ပြင်ဆင်ပေးတဲ့အရာဖြစ်ပါတယ်ကိုယ်ထဲမှာမရှိဘူးအငင်းတဲ့ချင်းမျိုးကလောကီသားပေးတဲ့ငိမ့်တဲ့ချင်းကကျွန်တော်ပိုက်ဆံတသိန်းလူချင်းတဲ့အချိန်မှာတသိန်းပေးတာအဲ့တသိန်းကိုအငင်းတဲ့ချင်းကပြီးသွားတယ်ဟုတ်တယ်နော်ကျွန်ဒီဖုတ်ထိုင်ဖုတ်စားဖုတ်တော့ဖုတ်လူအပ်တဲ့အချိန်မှာလာပြီးတယ်အဲ့စားဖုတ်တော့ဖုတ်ကုန်တဲ့အချိန်မှာအဲ့ဒါကုန်သွားတယ်မဟုတ်ဘူးဖျားသခင်ပင်စင်ပြီးတဲ့ငင်းတဲ့ချင်းကအဲ့လိုမျိုးမဟုတ်ဘူးထောင်ထဲမှာဒုက္ခထဲမှာဟုတ်တယ်နော်အဲ့ထဲမှာငင်းတဲ့ချင်းကဖျားသခင်ပြီးတဲ့ငင်းတဲ့ချင်းဖြစ်ပါတယ်ဟုတ်တယ်နော်ဆိုတော့အဲ့လိုမျိုးဟာဘုရားသခင်ပြင်ဆင်ဝိညာဉ်တော်ရဲ့ပကတိတွေဝိညာဉ်တော်ရဲ့အတီးတွေဖြစ်ပါတယ်ဆိုတော့ကျွန်တော်ဒီနေ့စိတ်ဆီချင်းကိုသွားတဲ့အခါမှာစိတ်မရှိချင်းရဲ့အလုတ်ကိုကျွန်တော်အရင်စဉ်းစားရအောင်စိတ်ဆီချင်းရဲ့တံဖူးပေါ့နော်စိတ်ဆီချင်းရဲ့အနှစ်သာရကိုရနိုင်ဖို့အတွက်စိတ်မရှိချင်းရဲ့သူ့ရဲ့ အလုပ်ကိုကျွန်တော်နားလည်ဖို့လည်းအရေးကြီးပါတယ်။ဘာကြောင့်ရှင်ပေါလုကဘုရားသခင်ကဒီစိတ်ရှိခြင်းကိုနော်ဟောအရေးကြီးစီတယ်ဟုတ်တယ်မလားနော်အရေးကြီးစီတယ်ဆိုလို့ရှိရင်စိတ်မရှိခြင်းအလုပ်တွေရှိတယ်။ဒါစိတ်မရှိခြင်းအလုပ်တွေကဘာလဲဆိုမပြောတင်တဲ့ချိန်မှာပြောတာတို့ဟုတ်တယ်မလားပြီးတော့မတွေးတင်တဲ့အတွေးအခေါ်တွေတွေးတာတို့မလုပ်တင်တဲ့အလုပ်တွေကိုလုပ်မိတာတို့နောက်ဆုံးမှာဘုရားသခင်ပါပုန်ကန်လာလို့စန့်ကျင်လာလို့အဲ့ဒါဒီကျွန်တော်စိတ်မရှိခြင်းရဲ့သူ့ရဲ့အလုပ်ဒီဖြစ်ပါတယ်ဟုတ်တယ်နော်ပြီးတော့မှကျွန်တော်တို့စိတ်မရှိခြင်းရဲ့အကျိုးတွေလည်းရှိနေတယ်ကျွန်တော်လှုပ်လိုက်လို့အကျိုးဆက်မရှိဘူးဆိုလို့ရှိရင်လှုပ်ရင်လည်းပြဿနာမရှိဘူးလေလှုပ်လိုက်လို့အစူးကျူးအဆက်တွေမရှိဘူးဆိုလို့ရှိရင်လှုပ်တာလည်းပြဿနာမရှိဘူးလေသို့တော်လည်းဒီအစူးကျူးတွေရှိနေတဲ့အတွက်ကြောင့်ဒီစိတ်ရှိခြင်းကအသီးတစ်ပါးအနေနဲ့အရေးကြီးတာဖြစ်ပါတယ်ကျွန်တော်တမိုင်းကိုကြည့်တဲ့အခါမှာကျွန်တော်ခရိယံများရဲ့ကျမ်းစာတမိုင်းများကိုကြည့်တဲ့အခါမှာစိတ်မရှိခြင်းရဲ့စူးကျူးတွေကအများကြီးရှိပါတယ်။ဘာလဲဆိုလို့ရှိရင်ကျွန်တော်တို့ဒီယောဂာတွေကိုခံစားတာဒီဟုတ်တယ်နော်။ကျွန်တော်ကြည့်တဲ့အခါမှာဒါကတော့ကျွန်တော်ယခုမှလည်းဒီတိုင်းပါပဲ။စိတ်မရှိလို့ကောင်းကောင်းမချက်ချင်လို့ကောင်းကောင်းလေးအိမ်ထဲမှာလက်ဖက်ရည်လေးကောင်းကောင်းလေးဖြော်ပြီးတော့မှမိဘများရဲ့တိုက်ကျွေးမဲ့အစားအစာကိုမစားချင်ကိုကလမ်းပြရfast food တွေเนาะအခုမှအခုရဆူရဲစားစားတွေတော့ဟစားလိုက်တဲ့အခါမှာစိတ်မစီမရှိနေတဲ့အခါမှာကျမ်းမာရေးပါထိခိုက်တာတွေစိတ်တွေပါထိခိုက်တာတွေအများကြီးရှိတယ်ပြီးတော့မှ make ပြတ်ချင်းပြီးတော့မှဗာလေးဆိုနောက်ဆုံးမှဆိုလို့ရှိရင်ဥပမာကြည့်ရှော့လို့မင်းကြီးကစိတ်မရှိနိုင်ဘူးသူကဒီရှေမော်လာကိုမဆောင်နိုင်ဘူးလေမဆောင်နိုင်လို့သူမလုပ်တင်တဲ့သူလုပ်ကူသူလုပ်ပြလိုက်တဲ့အခါမှာသူရဲ့သူဘာဖြစ်သွားလဲဆိုလို့ရှိရင်သူရဲ့အသက်ဝိညာဉ်ပါเนาะယုံကြည်ခြင်းပါအသက်တာပါဘာသွားတာကိုကျွန်တော်တွေ့ရပါတယ်ဆိုတော့ကျွန်တော်စိတ်စီခြင်းကိုဘယ်လိုတည်ဆောက်မလဲဒေတန်ရှင်တော်ဝိညာဉ်တွေအကျူးတပါဖြစ်တဲ့စိတ်ရှိခြင်းကိုဘယ်လိုတည်ဆောက်မလဲတက်တာအဲမှာဆိုတာကအရေးကြီးပါတယ်เนาะကျွန်တော်စိတ်ရှိခြင်းလို့ကျွန်တော်ပြောတဲ့အခါမှာဒီနေ့နည်းနည်းလေးကျွန်တော်စဉ်းစားဖို့လိုအပ်တဲ့အရာကဘာလဲဆိုလို့ရှိရင်လူတိုင်းကိုကျွန်တော်စိတ်ရှိရမလားဆိုတဲ့မိခွန်းလေးပေါ့ဒါလေးကိုကျွန်တော်တက်ဆင့်လေးစဉ်းစားဖို့လွယ်ပါတယ်လူတိုင်းကိုစိတ်ရှိရမလားနော်ဆောလောကမှာကျွန်တော်လူသားကိုကျွန်တော်ခွဲမယ်ဆိုလို့ရှင်လုံးဝမကောင်းတာရှိတယ်လုံးဝကောင်းတာရှိတယ်ကောင်းဖို့ကြိုးစားနေတယ်လို့ရှိတယ်ဆိုးဖို့ကြိုးစားနေလို့ရှိတယ်ဆိုပြီးတော့မှကျွန်တော်လေးပိုင်းတဲ့လူသားကိုကျွန်တော်ခွဲလို့ရတယ်ဆိုတော့စိတ်ရှိခြင်းကလူသားတိုင်းအတွက်ဖြစ်သလားပေါ့အဲ့ဒါကိုကျွန်တော်တို့ကြည့်တဲ့အခါမှာကျမ်းစာထဲမှာလည်းခဏခဏတွေ့ရပါတယ်။ဒေသူများပေါ်မှာကျွန်တော်စိတ်မရှိသင့်လေဆိုလို့ရှိရင်ယုံကြည်ခြင်းတရားသူ့မဟုတ်တမာတရားသူ့မဟုတ်အမှန်တရားကိုတကယ်ငင်းပယ်တဲ့လူတွေပေါ့နော်။ညောင်ထဲမှာချတဲ့လူတွေနော်။အမှန်တရားကိုစန့်ကျင်တော်သူများပေါ်မှာကျွန်တော်လုံးဝစိတ်ရှိစရာကြောင်းမရှိဘူး။အဲ့ကြောင့်ရှင်ပေါလုက second Thessalonians အခန်းကြီး3အငယ်20 30လိထဲမှာဘာပြောလဲဆိုလို့ရှင်ထူသူအပေါင်းတို့ကိုထူသူတို့ ਨੇ အပေါင်းပေါ်ခြင်းအပေါင်းအဖော်လုံးဝမလုပ်ကြနဲ့တဲ့အဲ့လိုမျိုးဆိုလို့လုံးဝအပေါင်းအဖော်လုပ်စရာတော့မလိုဘူးတမန်တရားကိုစန့်ကျင်တယ်ဟုတ်တယ်နော်အမှန်တရားကိုစန့်ကျင်ငင်းပေတဲ့လူဖြစ်တယ်ဆိုလို့ရှင်ပေါင်းပေါ်စရာကြောင်းတောင်မှမရှိဘူးပြီးတော့မှနောက်တစ်ခုကဘာလဲဆိုလို့ရှင်ဖျားကိုငင်းပယ်တာဒီခုနကကျွန်တော်ပြောတာကတရားကိုငင်းပယ်တာပေါ့အခုမှဆိုလို့ရှင်ဖျားကိုကငင်းပယ်တာလုံးဝဒီလူနဲ့ဆိုလို့ရှိရင်ကျွန်တော်တို့မပြောနဲ့ကျွန်တော်တို့ခရိယန်တွေတော့မပြောနဲ့ဖျားကိုယ်တိုင်ကတော့မှသူတို့ကိုပြေးမခံဘူးနှစ်တိမောသေအခန်းကြီးနှစ်အငယ်၁၂ကိုကြည်တဲ့အခါမှာငင်းပယ်လင်းတဲ့သူဖျားကိုငင်းပယ်လင်းတဲ့ငင်းပေတော်မူမယ်ဖះကိုယ်တိုင်ကငင်းတယ်ကျွန်တော်ဘယ်သူလဲကဘာမှာအမရမစပါတဲ့အမျိုးသမီးမစ်မွန်ရိုလာနော်ဘာဆိုလို့ရှင်ဘီလီဂရဟမ်ကတရားတော်ဟောခြင်းလားဤဝင်ကလေးတရားတော်ဟောမရင်မွန်ရိုရန်လှတယ်ကဘာမှာသူ့ခေတ်မှာလှဆုံးပဲဒေါက်တာဘီလီပါစတာဘီလီဂရဟမ်ကကတရားတော်ဟောမယ်လို့ယုံလေတရားယေရှုခရစ်အကြောင်းကိုသွားပြောမယ်လို့တော့ကဘာပြောလဲဆိုလို့ရှင် I don't have a need of your Jesus ဘုရားခမရဲ့ယေရှုခရစ်ကိုအလိုမရှိဘူးလို့ငင်းပယ်လိုက်တာနော်အဲ့နဲ့သူက မကြခင်မှာသူအသက်ပါရှုံးသွားတယ်ဆိုတာကျွန်တော်တွေ့ရပါတယ်ကျွန်တော်ပြောချင်တာပါလဲဘုရားသခင်ကို outright rejection of God ပေါ့နော်တခင်ငင်းပေတယ်လို့ကျွန်တော်တို့အနေနဲ့လုံးဝလုံးဝဒိဋ္ဌိခံစရာမရှိပါဘူးနော်ဘုရားသခင်ကိုယ်တိုင်ကလည်းအဲ့ဒါဒိမခံတဲ့အရာပြီးတော့မှဒုစရိုက်၌ဆက်လက်ပြီးတော့မှကျင်တယ်တယ်လို့ပေါ့နော်လူဆိုတာဒုစရိုက်လုပ်တယ်မလုပ်တယ်လို့အားလုံးမရှိဘူး stop လုပ်ရက်နာတယ်ကောင်းဖို့ကြိုးစားသူမဟုတ်ဘဲနဲ့လုပ်တယ်ဖျားခင်ကပေပင်တယ်ဆက်ပြီးတော့မှလုပ်တယ်ဥပမာကျွန်တော်တို့ဒီကျမ်းမှာဆိုလို့ရှိရင်စစ်စစ်ချီလိုက်ချက်တစ်ခုလုံးကိုဖတ်ကြည့်လိုက်ပါ။ရဆုလို့ရှိရင်တော့ persistent sin လို့ခေါ် persistent ဆိုတာသူစရိုက်ကိုဆက်လက်ပြီးတော့မှဆက်လက်ပြီးတော့မှလုပ်သွားတာ။အဲ့လိုဟာမျိုးဆိုလို့ရှိရင်တီးခံစရာမရှိဘူး။ဆိုတော့ကျွန်တော်တို့ဘယ်လိုမျိုးပုံကိုကျွန်တော်တီးခံရလဲဆိုလို့ရှိရင်တမန်ကျမ်းစာထဲမှာပါလေဆိုတော့မတိနားမလေတော့သူအပေါ်မှာချက်သိခံခြင်းတရားကိုရှိရပါရှင်ပေါ်လူကသူပေါ်တယ်လေငါဖျားသခင်ကိုငင်းပယ်လာခဲ့တာငါမတိလို့ငါမတိခဲ့လို့ဟုတ်တယ်နော်နှစ်တက်ခန်းကြည့်ကြည့်အငယ်သေးသုံးသေးမှာအမှန်မတိပဲနှီးလာခဲ့လို့စုပြီးတော့မှသူပြောပါလို့ပြီးတော့မှယုံကြည်ခြင်း၌အာနေတော်သူများကိုကျွန်အများကြီးနားလေတက်ဖို့တိခံတက်ဖို့လေလူအပ်ပြီးတော့မှယုံကြည်ခြင်းမရှိတဲ့လူတွေယုံကြည်ခြင်း၌အားငယ်တဲ့လူတွေကိုဆက်လက်ပြီးတော့မှကျွန်တော်သိခံခြင်းရှိဖို့လွယ်ပါတယ်ယုံကြည်ခြင်းနဲ့ပြီးဝါရှိတဲ့လူလောကမှာတတော်လေးရှန့်ရှားပါယုံကြည်ခြင်းကြီးမားတဲ့လူစုပြီးတော့မှလူမယောက်လောက်တော့ကျွန်တော်သိတယ်တူတော်လဲယုံကြည်ခြင်းအပြည့်အဝရှိတယ်ဆိုတာမျိုးကဖြစ်တယ်အကြောင်းသခင်ယေရှုကလည်းတပည့်တော်များကို3နှစ်လုံးလုံးသူက training ပြီးတဲ့အခါမှာအာယုံကြည်ခြင်း၌အားနေလိုက်တာယုံကြည်ခြင်းနဲလိုက်တာဆိုပြီးတော့မှတိတ်ခံလာပြီးတော့မှသူတို့ကိုပြုစုတာကိုကျွန်တော်တွေ့ရပါဆိုတော့တိတ်ခံခြင်းကိုကျွန်တော်တို့ဤတိုင်းဘယ်လိုဟာမျိုးနဲ့ဒီဟာကိုအကျင့်သုံးလို့ရမလဲဆိုတဲ့အပိုင်းကိုကျွန်တော်ကြည့်ရအောင်အချက်သုံးချက်နဲ့ကျွန်တော်ပြောခြင်းနဲ့နံပါတ်1တစ်ချက်ကပါလေဆိုလို့ရှိရင်မိခဲ့သူစိတ်ရှိခြင်းအကျိုးကိုသိရနည်းပေါ့ကနံပါတ်1မှာဆိုလို့ရှိရင်ဖျားသခင်ရဲ့စိတ်ရှိခြင်းကျွန်တော်တို့ပေါ်မှာဘယ်လောက်ထိစိတ်ရှိတယ်လဲဆိုတာကိုပြန်လဲအောက်မေတ္တိယဖို့အရေးကြီးပါတယ်ပြန်လေအောက်မေတ္တိယလို့ကျွန်တော်ပြောတဲ့အခါမှာတစ်နှစ်မှတစ်ချိန်မဟုတ်ဘူးတစ်နှစ်မှတစ်ချိန်မဟုတ်ဘူးနာရီတိုင်းအချိန်တိုင်းမှကျွန်တော်အောက်မေတ္တိယလူရှိရင်ကျွန်တော်တေးခံခြင်းဆိုတဲ့တရားတေးခံခြင်းဆိုတဲ့အသက်တာကိုတည်ဆောက်နိုင်မှာဖြစ်ပါတယ်ဆိုတော့ရှင်ပေါလုရဲ့တက်တီကိုကျွန်တော်ကြည့်ရအောင်တိတိမိုသေခန်းကြီးတက်အငယ်73အငယ်74အငယ်56ချဲမှာဘာပြောလဲဆိုလို့ရှင်သူကတိမောသေဆီမှာသူ့ရဲ့အသက်တာကိုတက်တီခံတာတက်တီခံတဲ့အခါမှာသူထဲ့ပါသွားတဲ့အချက်ကပါလေဆိုဖယားသခင်ကသူ့အပေါ်မှာဘယ်လောက်စိတ်ရှိတယ်လဲဆိုတာကိုသူဟောပြခြင်းသူ့ရဲ့အစ်ကိုသူပြန်စဉ်းစားတဲ့အခါဘာတွေ့ရလဲဆိုငါကဲ့ရဲ့တော်သူဖြစ်တယ်တဲ့ငါငင်းဆဲတော်သူဖြစ်တယ်တဲ့ငါကြမ်းကြုတ်တော်သူဖြစ်တယ်တဲ့ငါမယုံကြည်တော်သူလည်းဖြစ်တယ်ဒီအရာကြီးကျွန်တော်လောက်လာခဲ့တဲ့အရာကအမှန်ကိုမသိပဲဒီအရာကလှုပ်လာခဲ့တယ်လို့သူပြောဆိုတော့ကျွန်တော်တိတ်ခံခြင်းဆိုတဲ့သဘောတရားဟာဒီလိုဟာမျိုးဘုရားသခင်ရဲ့ကျွန်တော်ရဲ့မကောင်းတဲ့အရာဘုရားသခင်ရဲ့ကျွန်တော်အပေါ်မှာထားတဲ့အတိုင်းထက်အလွန်ကြွယ်ဝတော့သူ့ရဲ့ကြီးစုတော်အငယ်ဆက်လီထဲမှာသူဖော်ပြတဲ့အတိုင်းအဲဒါကိုအတိုင်းထက်အလွန်ကြွယ်ဝတဲ့ကြီးစုတော်ကိုကျွန်တော်နားလေတဲ့အခါပြန်လေအောက်မီတရိရတဲ့အခါမှာဒီတိခံခြင်းဆိုတဲ့တရားကိုကျွန်တော်ရနိုင်မှာဖြစ်ပါတယ်အသက်တာကိုရမှာဖြစ်ပါတယ်ဆိုတော့အငယ်၆ချက်ထဲမှာအဲ့ကြောင့်အလုံးစုံသောစိတ်ရှိခြင်းဒီဖယားသခင်ကသူ့အပေါ်မှာထားတယ်ဆိုတော့နားလည်ပါတယ်ဆိုတော့ဖယားသခင်ရဲ့စိတ်ရှိခြင်းမျိုးဆိုကြီးမားတဲ့တိခံခြင်းဖြစ်ပါတယ်ဒါဟာလောမကြီးတဲ့တိခံခြင်းခန္ဓာရဲ့ရှိခြင်းဆိုတဲ့သဘောတရားဖြစ်ပါတယ်ဆိုတော့ရှင်ပေါလုကဖျားသခင်ရဲ့သူ့ပေါ်မှာပြုတဲ့အရာများကိုအဆုလိုက်အဆုလိုက်နဲ့ပြန်လဲစင်ချင်တဲ့အခါမှာအဖျားသခင်ဒီဒိခန်ချင်းဆိုရလဲကျွန်တော်ရဲ့အပေါ်မှာရှိတယ်ဆိုတာကိုအောက်မိသတိရတယ်။အဲ့တူကြောင့်ကျွန်တော်ဒိခန်ချင်းဆိုတဲ့အရာဟာကျွန်တော်အောက်မိသတိရတတ်ဖို့လဲအရေးကြီးပါလေ။ပြီးတော့မှဒုတိယအချက်အနေနဲ့ဘယ်အားဖြစ်ကျွန်တော်တို့ဒီဒိခန်ချင်းဆိုတဲ့အသက်တာကိုတည်ဆောက်လို့ရမလဲဆက်ဆုတောင်းရမလဲ။ဆုတောင်းရမယ်ဒါဆုတောင်းပတ္ထနာပြုခြင်းအားဖြင့်ကျွန်တော်တိခန့်ခြင်းဆိုအသက်တာကိုတည်ဆောက်လို့ရတာဒီတိုင်းနဲ့ကြိုးစားဖို့အရန်ချက်ဖျားသခင်နဲ့တိုင်တော်ပြီးတော့မှဖျားသခင်ကနဲ့ကျွန်တော်တ တန့်ပြင်ပြီးတော့မှဆုတောင်းပြီးတော့မှဒီတိခံခြင်းကိုကျွန်တော်ဟောတိဆောက်မှာကျွန်တော်ဆုတောင်းတဲ့အခါမှာအချက်အလက်တွေအများကြီးရှိပါတယ်ကျွန်တော်လူအပ်တဲ့အရာတွေအများကြီးဘုရားသခင်စင်မှာဖော်ပြတဲ့အချက်အများကြီးရှိပါတယ်ဥပမာကျွန်တော်ဒီကောလောသဲအခန်းကြီး7အငယ်9ကနေ7ကိုကြည့်မယ်ဆိုလို့ရှိရင်ကျွန်တော်ဆုတောင်းတဲ့အခါမှာအရေးကြီးတဲ့အရာတွေအများကြီးချက်ကနော်တောင်းတဲ့အချက်ဒီအများကြီးချက်ကရှင်ပေါလုကအချက်6ချက်လောက်သူဖော်ပြထားတယ်ရှင်နံပါတ်1ဉာဏ်အတွက်သူဆုတောင်းတယ်ဉာဏ်တော်အတွက်ဆုတောင်းတယ်ပညာအမျိုးမျိုးဓမ္မဉာဏ်အမျိုးမျိုးအတွက်သူဆုတောင်းတယ်ဘုရားသခင်ကိုတော့အလိုရှိတဲ့နော်ဉာဏ်မျိုးတွေပညာမျိုးတွေကိုအတွက်သူဆုတောင်းတယ်ပြီးတော့မှနံပါတ်2ပါဘာအတွက်သူဆုတောင်းလဲဆိုလို့ရှင်အငယ်30ထဲမှာအထိုက်အလျောက်အသက်ရှင်ခြင်းအတွက်လည်းသူဆုတောင်းပါတယ်ဘုရားသခင်နဲ့ထိုက်လျောက်ဆိုတာကျင့်ရွယ်အရာရာ၌နှစ်သက်တော်မူစီခြင်းတာဘုရားသခင်ရဲ့နှစ်သက်ခြင်းဘုရားသခင်နှစ်သက်သောအရာကိုရှပ်ဖို့လှုပ်ဖို့အတွက်သူကထိုက်လျောက်စွာတက်ရှင်ဖို့အတွက်သူဆုတောင်းတာကိုကျွန်တော်တွေ့ရပါတယ်ပြီးတော့မှသူဘာအတွက်ဆုတောင်းသေးလဲသူအတီးတီးဖို့အတွက်ကိုလည်းသူဆုတောင်းပြီးတယ်ဟုတ်တယ်နော်အငယ်တစ်စိတ်ထဲမှာသင်တို့ဒီကောင်းသောအကျင့်အမျိုးမျိုးတီးဟူသောအတီးကိုတီးခြင်းကောင်းသောအကျင့်အမျိုးမျိုးတီးဟူသောအတီးကိုတီးခြင်းအတီးတီးဖို့အတွက်ကောင်းတဲ့အကျင့်ကကောင်းတဲ့လောကမှာတိဆောက်ခြင်းတွေဆိုတော့မကောင်းတဲ့အကျင့်တွေအများကြီးနေ့တိုင်းကျွန်တော်တိဆောက်လို့ရတယ်မဟုတ်ဘူးအဲ့ဘက်ဘယ်ဖက်မသွားရဘူးကျွန်တော်တို့တောင်ဖက်ကိုမသွားရဘူးမြောက်ဖက်ကိုကျွန်တော်သွားရအောင်ဆိုတော့ကောင်းသောအကျင့်ကိုအမျိုးမျိုးကိုကျွန်တော်ကျင့်နိုင်ဖို့အတွက်ဆုတောင်းတာကိုကျွန်တော်ထည့်ရတယ်ပြီးတော့မှဉာဏ်တူးဖွားဖို့အတွက်သူဆုတောင်းတာဘုရားသခင်တည်သောဉာဏ်တူးဖွားခြင်းရှိတဲ့ပြည့်ဉာဏ်ဆိုတာကလည်းကျွန်တော်အမျိုးမျိုးတူးဖွားလို့ရပါတယ်လောကမှာတင်ယူစရာတွေအများကြီးရှိတယ်ရှိနောက်တောင်းမြောက်တင်ယူစရာဘယ်ညာရှိနောက်ရှိပါလဲဆိုတော့အင်းချဲမှာကျွန်တော်ဖယားတခင်ကိုတည်တဲ့ညံကိုတိုးဖွားဖို့ကအရေးကြီးတယ်ဒါကျန်းစာကိုကျွန်တော်ဖတ်ခြင်းအဖြစ်တိုးဖွားလို့ရပါတယ်ဒါလည်းသူ့ရဲ့ဆုတောင်းချက်ဖြစ်ပါတယ်ပြီးတော့မှနောက်ခွန်အားအတွက်လည်းသူဆုတောင်းတယ်အငယ်ဆက်တီချဲမှာဘုန်းကြီးတော်ခွန်တကူတော်အတိုင်းခွန်အားနဲ့ပြည့်စုံတဲ့ဖြစ်ဆက်ခွန်အားအတွက်လည်းကျွန်တော်အားလုံးဒီအရာရအားလုံးဆုတောင်းနေတဲ့ဆုတောင်းချက်များဖြစ်မယ်လို့ကျွန်တော်ထင်တယ်ညံတို့တက်ကောင်းစွာအသက်ရှင်နိုင်ဖို့တို့အတီးတီးဖို့တို့ညံတူးဖွာလာဖို့ခွန်အားဆူရာမျိုးကကျွန်တော်ဤအတိုင်းဆုတောင်းတဲ့ဆုတောင်းချက်ဖြစ်ပဲနောက်ဆုံးမှသူကဘာချက်ကိုတရိယာပြီတော့မှဆုတောင်းတယ်လေဆိုလို့ရှိရင်တေးခံခြင်းနဲ့စိတ်ရှိခြင်းတဲ့သူဆုတောင်းတာကိုကျွန်တော်တွေ့ရပါတယ်ခဏလေးဖတ်ရအောင်ကောလောသဲအခန်းကြီး7အငယ်7တိကိုကျွန်တော်ဖတ်တဲ့အခါမှာခခွေးကိုကြည့်ရအောင်ဝမ်းမြောက်သောစိတ်နဲ့အယားယား၌တိခံခြင်းစိတ်ရှိခြင်းအလို့ငါဆိုပြီးတော့မှဒီထဲမှာကျွန်တော်တွေ့ရပါတယ်တိခံခြင်းဇွဲလုံးလရှိခြင်းအတွက်သူဆုတောင်းပြတာဒီထဲမှာလေစိတ်ရှိခြင်းရဲ့လက္ခဏာတစ်ခုကိုသူကအထင်ထင်ရှားရှားပေါ်ပြတာရှိပါတယ်တိခံတယ်ဆိုတာကကျွန်တော်တို့ကလေမပြောဘဲနဲ့ညီတာကိုတိခံတယ်လို့ကျွန်တော်တို့ထင်တာနော်ဘုရားသခင်လိုအပ်တဲ့တိခံခြင်းကအဲ့မှာအဆုံးမသက်ဘူးနော်ပြောရင်ပူဆူးသွားမယ်ဆိုမှပြောဘဲနဲ့နေတာကကောင်းတယ်တိခန့်ချင်းတပါပဲမလုတ်ဘဲနဲ့နေတယ်ဆိုတာကတိခန့်ချင်းပဲကောင်းတယ်အဲ့ဒါလုတ်ပြီးတော့မှဆူးသွားမယ်ဆိုတော့တီးပြီးတော့မှမလုတ်ဘဲနဲ့နေတယ်ဆိုတာကောင်းတယ်တိခန့်ချင်းပဲအဲ့ဒါချက်နေနေမြင့်အောင်ဘုရားသခင်ကတိခန့်စီချင်းအဲ့ဒါကဘာလဲဆိုလို့ရှိရင်ခုခုနသူပြောတဲ့အရာကဝမ်းမြောက်သောစိတ်နဲ့ဆိုတဲ့အရာတိခန့်နေတဲ့ချိန်မှာဝမ်းမြောက်သောစိတ်ကိုရှိဖို့ကမင်းမာတဲ့ဝိညာဉ်အတ္တဖြစ်ကျွန်တော်ဒီဟာကိုရှာမယ်ဒီတရားကိုလေ့လာတဲ့အခါမှာအငါတီးခံတယ်ဆိုတာကဟုတ်တယ်မလားငါတီးခံတယ်ဆိုတာကမတုံ့ပြန်ခြင်းဟုတ်တယ်မလား no reaction no response ဒီတစ်ခုတည်းမဟုတ်ပါလားဟုတ်တယ်နော်မပြောဘဲနဲ့နေတာမျိုးတစ်ခုတည်းမဟုတ်ပါလားမလုပ်ဘဲနဲ့စန့်ခြင်းဖက်မလုပ်ဘဲနဲ့နေခြင်းဆိုတာမျိုးတစ်ခုတည်းမဟုတ်ပါလားဒီတိခန့်ချင်းဆိုတာကဝမ်းမြောက်ခြင်းနဲ့တိခန့်ချင်းဖြစ်ပါဘယ်အရာပေါ်မှာကျွန်တော်ဝမ်းမြောက်နိုင်မလဲတိခန့်ဖို့လူအပ်နေတဲ့အချိန်မှာဘယ်အရာပေါ်မှာကျွန်တော်ဝမ်းမြောက်နိုင်မလဲဒါကျွန်တော်စဉ်းစားရမယ့်အရာဘုရားသခင်ကယေရှုခရစ်ကကျွန်တော်ကိုမှားထားတယ်လေဒုတိယပါလေဒုတိယကျွန်တော်ဝိညာဉ်ရဲ့အကျိုးကိုပကတိကိုကျွန်တော်စဉ်းစားတဲ့အခါဘာကြီးဝမ်းမြောက်ခြင်းကဘုရားသခင်ပေးတဲ့ဝမ်းမြောက်ခြင်းအော်သခင်ယေရှုတောင်းကမှာဖယားသခင်ရတော်မှာကျွန်တော်မှားလာခဲတဲ့အရာတွေညစ်ပလာခဲတဲ့အရာတွေ
ပြောမှဆူမှလုံမှလာခဲ့တဲ့အရာတော်မှငါ့ကိုသေးခံနေတာပဲဟုတ်တယ်နော်ငါ့ကိုသေးခံနေတာပဲသေးခံပြီးတော့ကျွန်တော်ကျွန်မကိုကယ်တင်နေတာပဲဆူတဲ့တရားကိုပြန်လဲအောက်မေ့တရိယာလို့ရှိရင်အခုခဏဒီကျွန်တော်တို့သေးခံဖို့စိတ်ရှိဖို့လိုအပ်တဲ့အရာလေးကိုတော့ကျွန်တော်ဝမ်းမြောက်ခြင်းနဲ့ကျွန်တော်ခံယူနိုင်မှာဖြစ်ပါတယ်ဆိုတော့ကျွန်တော်ဝမ်းမြောက်ခြင်းရဲ့လက္ခဏာကြီးမားတဲ့လက္ခဏာတစ်ခုကဝမ်းမြောက်ခြင်းနဲ့တေးခံခြင်းစိတ်ရှိခြင်းဖြစ်ပါတယ်ပြီးတော့မှကျွန်တော်တို့နောက်တစ်ခုဘယ်နည်းနဲ့ကျွန်တော်တို့ဒီတေးခံခြင်းစိတ်ရှိခြင်းကိုတိဆောက်လို့ရမလဲနံပါတ်1ဘုရားသခင်ကယေကျွန်တော်ပုံမှာပြုခဲ့တဲ့အမှုသူ့ရဲ့စိတ်ရှိခြင်းကိုအောင်မေတ္တရရမယ်ကျွန်တော်ဆုတောင်းတဲ့အချက်ဖြစ်ရမယ်နံပါတ်2နံပါတ်3ကဘာလဲဆိုလို့ကျွန်တော်ခေါ်ခြင်းလည်းဖြစ်ပါတယ် This is our calling we are called to be patientကျွန်တော်တို့ဒီစိတ်ရှိဖို့အတွက်ဘုရားသခင်ကခေါ်တယ်ဆိုတာကျွန်တော်နားလည်ဖို့အရေးကြီးပါတယ်ဒီထဲမှာကျွန်တော်ဒီအဲ့ဖက်ခန်းကြီး၄အငယ်တစ်ထဲမှာတွေ့ရပါတယ်ခေါ်တော်မူခြင်းကြီးစုတော်ကိုသင်တို့သည်ခံရသည်နှင့်အထိုက်အလျောက်ကျင့်ဆောင်မည်အကြောင်းဆိုပြီးတော့မှသူပြောတယ်အောက်မှာအငယ်နှစ်ထဲမှာစိတ်ရှိခြင်းနဲ့ပြည့်စုံသဖြင့်မေတ္တာစိတ်နဲ့တယောက်ကိုတယောက်သေးခံခြင်းရှိကြ၍တယောက်ခေါ်တော်မူခြင်းနဲ့ထိုက်လျော့စွာဘုရားသခင်ကကျွန်တော်တို့ကိုဒါဘတ်စတာတို့မင်းနစ်တာတို့အတွက်ပဲလုံးဝမဟုတ်ဘူးခရိယန်အားလုံးကျွန်တော်ယုံကြည်သူတို့အားလုံးကဘုရားသခင်ကကယ်တင်ခြင်းရဖို့တသက်ခေါ်တာမဟုတ်ဘူးအပိငရဲကနေကျွန်တော်လွတ်မြောက်ဖို့ခေါ်တာတသက်မဟုတ်ဘူးအပိတဲကနေကျွန်တော်ကိုကယ်တင်တာတသက်မဟုတ်ဘူးခေါ်တော်မူခြင်းရဲ့ရည်ရွယ်ချက်ကအများကြီးချက်ကတခုအရေးကြီးတဲ့အရာကဘာလဲဆိုလို့ရှိရင်သီးခံခြင်းဖြစ်ပါတယ်။သီးခံဖို့ဖြစ်ပါတယ်။လောကမှာဘုရားသခင်ကအမိန်ထားပြီးပူဆိုးလာတယ်။သီးမခံစရာသီးခံစရာအကြောင်းမရှိတဲ့အရာတွေအများကြီးရှိလာတယ်။သီးမခံနိုင်လောက်အောင်ပြဿနာတွေရှိလာတယ်။ဒုက္ခတွေရှိလာတယ်။သူပဲသူတည်ထားတယ်။ကျွန်တော်ရဲ့အနာကကိုသူတည်ထားတဲ့ဘုရားကတည်ထားတယ်။အဲ့ဒါကြောင့်သူကပြောတယ်။ခေါ်တော်မူခြင်းထဲမှာထိုက်လျှောက်စွာကျွန်တော်အသက်ရှင်မယ်ဆိုလို့ရှိရင်သေခံဖို့ကြွက်ပါတယ်ဒီထဲမှာသေခံခြင်းရဲ့သူ့ရဲ့ဘာလဲအစိတ်အပိုင်းတစ်ခုကို तू ပြန်ပြောတယ်ဘာလဲဆိုလို့ရှိရင်သေခံစိတ်ရှိခြင်းနဲ့ပြည့်စုံပါတယ်ခုနအပေါ်မှာဆိုတော့ဝမ်းမြောက်ပါတယ်သေခံခြင်း၌ဝမ်းမြောက်ပါတယ်နော်ဒီထဲမှာဆိုလို့စိတ်ရှိခြင်းနဲ့ပြည့်စုံပါတယ်ပြောချင်တာဘာလဲဆိုအယားယားမှာသေခံပါဆိုတဲ့သဘောတရားဖြစ်ပါအယားယားမှာသေခံရမှာမိမကလာပြောလဲတီးခံရမှာခလေးကလာပြောလဲတီးခံရမှာတငယ်ချင်းကလာပြောလဲတီးခံရမှာအထက်ကနေလာလဲတီးခံရမှာအောက်ကနေလာလဲတီးခံရမှာနော်တော်တော်လေးချက်တဲ့စင်ခေါ်မှုကြီးမာတဲ့ခရိယန်အသက်ရှင်ခြင်းဖြစ်ပါတယ်နော်ဆိုတော့ဒီတီးခံခြင်းရဲ့သဘောတရားကိုဒီနေ့အားလုံးတူတကွစဉ်းစားတဲ့အခါမှာအရောက်စီတိုင်းကိုကျွန်တော်ခွန်အားပေးခြင်းတဲ့အရာကဘာလဲစင်တရားဝိညာဉ်တော်ရဲ့အကျိုးဖြစ်ပါတယ်ဒီမခံတဲ့အချိန်မှာအစမပြေဘူးဝိညာဉ်တော်ရဲ့တည်လို့ကျွန်တော်ပြောတဲ့အခါမှာကျွန်တော်မဲတန်းဒီအစင်းစားတဲ့အပိုင်းကဘေးဝိညာဉ်တော်ရဲ့အလုံးနဲ့ပတ်သက်ပြီးစဉ်းစားတာဝိမျှခြင်းတသင်းတော်ဝိညာဉ်တော်ရဲ့ပြည့်စုံခြင်းဆိုတာကျမ်းစာထဲမှာခဏခဏလာတယ်ကျွန်တော် be filled with the holy spirit ဆိုတာကျွန်တော်ခဏခဏတွေ့ရပါတယ်ကျမ်းစာထဲဆက်ပြည့်စုံရမယ်ဝိညာဉ်တော်နဲ့ပြည့်စုံရမယ်ဆိုတာကကျွန်တော်အနေနဲ့ဆိုအလှန်ဝေးတယ်နော်တော်တော်လေးအလှန်ဝေးတယ်လို့ကျွန်တော်ထင်တယ်နားလေနော်တိုးတော်လေးတီချာကျွန်တော်စဉ်းစားတဲ့အခါမှာဝိညာဉ်ကျွန်တော်တငယ်ချင်းကပြောတယ်လေငါကဝိညာဉ်တော်နဲ့အရန်ပြည့်စုံတယ်တဲ့နော်ငါကဝိညာဉ်တော်ကပြည့်တဲ့အခါမှာလမ်းလျှောက်တာတော်မှမြန်မြန်မလျှောက်ရဲဘူးနော်ဟောပြည့်တဲ့အတွက်ကြောင့်တော့ရှန်ထွက်မှာဆိုဖြီးဖြီးချင်းနဲ့ကလမ်းလျှောက်ရတယ်မဟုတ်ဘူးနော်ရေကခေါင်းပေါ်မှာတင်ထားတဲ့ပုံးပေါ်မှာရေအပြည့်တင်ပြီးတော့မှနော်ပြည့်ရှန်ထွက်လှုပ်ပြီးတော့မှပြည့်ရှန်ထွက်ထွက်တဲ့သဘောတရားမဟုတ်ဘူးဝိညာဉ်တော်နဲ့ပြည့်စုံခြင်းဆိုတာကကျွန်တော်နားလေသဘောပေါက်တဲ့အရာကဝိညာဉ်တော်ကကျွန်တော်ထဲမှာရှိပြီကျွန်တော်အဖက်ထဲမှာလည်းကျွန်တော်တည်တယ်တရင်ကောင်းကိုကျွန်တော်ရလာတာနဲ့ယုံနာထောင်ပြီးတော့မှကြားပြီးတော့မှလက်ခံလာတာနဲ့ဝိညာဉ်တော်ကျွန်တော်အထဲမှာရှိပြီခုနအပေါ်ဆုံးမှာတည်တယ်ကျွန်တော်အတွက်တစိတ်တည်းဖြစ်တယ်ကျွန်တော်အတွက်ဆရာတည်းဖြစ်တယ်ကျွန်တော်ကိုဘေးသိပ်ပေးတယ်ယနေ့ charismatic တချို့တွေကဆုတောင်းတာဝိညာဉ်တော်ကိုဖိတ်ခေါ်တယ်ဝိညာဉ်တော်ကိုဖိတ်ခေါ်ဖိတ်ခေါ်စရာမလိုခမည်းတော်ထဲမှာရှိတဲ့အရာကိုဘာဖြစ်ဖိတ်ခေါ်လဲ theology ကလွဲနေ ဝိညာဉ်တော်ကျွန်တော်ထဲမှာရှိတယ်ကျွန်တော်ဆိုကျွန်တော်သိတယ်အရှိတယ်ဆိုကျွန်တော်သိတယ်ကျွန်တော်ခံစားတယ်ကျွန်တော်သားလေဘယ်ချိန်မှာခံစားလဲဆိုလို့ရှိရင်ကောင်းသောအလုပ်တွေလုပ်တဲ့အခါမှာမကောင်းသောလုပ်တဲ့လုပ်ကိုလုပ်တဲ့အခါနှစ်နေရာမှာကျွန်တော်မဲတမ်းခံစားဝိညာဉ်တော်နဲ့ပြည့်စုံခြင်းဆိုဘာလဲအမေရင်ကျွန်တော်ပြည့်စုံမှုပြောတဲ့အခါကြည့်ကျွန်တော်စိတ်ရှိခြင်းကိုကျွန်တော်ကြည့်ရအောင်စိတ်ရှိခြင်းဆိုတာကအချိန်တိုင်းမှာသိမလို့ဘူးတကယ်တမ်းကြောက်ဒါကျွန်တော် reaction ဒီတပါလေဘယ်ချိန်မှာလွတ်တယ်လဲဆိုလို့ရှိရင် relationship relational term ဖြစ်တယ်စိတ်ရှိဖို့လွတ်တယ်ဆိုတာကတယောက်တနောက်တစ်ခုနဲ့နောက်တစ်ယောက်နဲ့ဆက်ဆံလာတဲ့အခါမှာအစင်မပြေမှုဖြစ်လာတဲ့အခါမှာစိတ်ရှိခြင်းကအဲ့ချိန်မှာပဲလွတ်တယ်ကိုတယောက်ချင်းနေရင်းနဲ့စိတ်ရှိရမယ်ဆိုတာမျိုးမဟုတ်ပါဘူးဒါဟာဆက်ဆံခြင်းနဲ့ဆိုင်တဲ့အခါမှာဥပမာဆရာလင်းအောင်နဲ့ကျွန်တော်ဆက်ဆံတယ်ဆရာလင်းအောင်ကိုကျွန်တော်မကောင်းတဲ့စကားကိုသူပြောလိုက်တယ်နော်အားကျွန်တော်ပြောတာလည်းမမှန်ဘူး तू ကခံပြင်းတယ်နော်သူတို့လေး तू ကစိတ်ရှိတယ်ကျွန်တော်ကနားလေပြီးတယ်ကျွန်တော်အတွက် तू ဆူတောင်းပြီးတယ်ကျွန်တော်အတွက်မေတ္တာပို့ပြီးတယ်ဆိုတော့အဲ့အချိန်မှာ तू ဝိညာဉ်တော်နဲ့ပြီးတာဝိညာဉ်တော်အဲ့အချိန်မှာပြောချင်တာဒီဝိညာဉ်အသီးကိုလူအပ်တဲ့အချိန်မှာလူအပ်တဲ့အချိန်မှာအသုံးပြုလိုက်ခြင်းအဖြစ်အဲ့အချိန်မှာကျွန်တော်ဝိညာဉ်တော်နဲ့ပြည်တာဖြစ်ပါဒါအရေးကြီးတယ်မေတ္တာကိုကျွန်တော်ပြဖို့လိုတဲ့အချိန်မှာမေတ္တာပြနိုင်တဲ့အခါမှာဘုရားသခင်ရဲ့အလိုတော်ရှိတဲ့အတိုင်းမေတ္တာကိုပြတဲ့အချိန်မှာအဲ့အချိန်မှာကျွန်တော်ဝိညာဉ်တော်နဲ့ပြည်တာဘာလို့ဆိုဝိညာဉ်တော်ဝိညာဉ်တော်ဝိညာဉ်တဲ့အသီးဖြစ်တယ်ကျွန်တော်အဲ့အသီးကိုကျွန်တော်မြင်တာစီးတာဟုတ်တယ်နော်ငါကအရေးကြီးတယ်စသီးခံခြင်းဆိုတဲ့အရာကိုသူ့အချိန်မှာလိုအပ်တဲ့အချိန်ရှိအဲလိုအပ်တဲ့အချိန်လေးမှာကျွန်တော်သီးခံတတ်အရေးကြီးတယ်သီးခံလေးဆိုတော့ကျွန်တော်ဒီမနေ့ထပ်ပြီးတော့မှပြောချင်တဲ့အရာစကားမပြောဘဲနဲ့နေချင်းမဟုတ်ဘူးတဲ့မတုံ့ပြန်ဘဲနဲ့ဒီတိုင်းမနေချင်းတခုတက်တက်လေးမဟုတ်ဘူးအဲသီးခံခြင်းနဲ့ကျွန်တော်တို့ဝတ်မြောက်ရမှာသေးခံစရာရှိတဲ့အရာအားလုံးကိုသေးခံရမှာအတခေါက်တော့ငါနားလေပြီးပြီဟုတ်တယ်နော်ဒီထဲမှာသူပြောတဲ့အရာနော်အဲ့ဖက်ခန့်ချီလေးထဲမှာဟိုတခေါက်တော့အရာရာအရာရာ၌ဆိုတဲ့အရာသေးခံခြင်းစိတ်ရှိခြင်းနဲ့ပြည့်စုံပါဆိုတဲ့အရာကဒီပြည့်စုံခြင်းဆိုတာကအရာရာ၌သေးခံခြင်းခုတခေါက်ငါနားလေပြီးပြီနော်နောက်တခေါက်သူလှုပ်လို့ရှင်ငါနှစ်ခေါက်တော့အကျန်သူ့ကို warning ပြီးပြီနောက်သုံးခေါက်လှုပ်မယ်ဆိုငါလှုပ်တော့မယ်ဆိုတာကသေးခံခြင်းမဟုတ်ဘူးလုံးဝမဟုတ်ဘူးအဲ့ဒါပါလေဆိုလို့ရှိရင် तू မသိလို့လုတ်လာခဲ့တာလေ तू အားနဲ့လို့ယုံကြည်ခြင်းအားနဲ့လို့ तू လုတ်လာတဲ့အရာနားလေကြိုက်ရမယ်ဒေခန်ချင်း၌ပြီးဆုံးရမယ်ဆိုတာကလူအပ်တဲ့အချိန်တိုင်းမှာယနေ့မှ၃ခါလေးဖြစ်နိုင်တယ်၄ခါလေးဖြစ်နိုင်တယ်၅ခါလေးဖြစ်နိုင်တယ်အခါ၁၀လေးဖြစ်နိုင်တယ်ဒေခန်နိုင်ဖို့ကြိုးစားဖို့ဖြစ်ပါတယ်အဲ့ဒါမျိုးကျွန်တော်ဒေခန်နိုင်ဖို့ဘုရားသခင်ဝိညာဉ်တော်ခွန်အားကိုကျွန်တော်ပေးတယ်ထိုင်ပြီးတော့မှကျွန်တော်လုံတဲ့နေရာကိုရှာရအောင်ခက်ခဲတွေဒဲမခံနိုင်စရာဒဲမခံနိုင်တဲ့အရာတွေကိစ္စတွေတွေ့လို့ရှိရင်လုံတဲ့အခန်းထဲမှာဝင်ရအောင်ဆုတောင်းရအောင်ဒဲခံချင်းတရားကိုရှာရအောင်ဘုရားကိုတိုင်ပင်ရအောင်ဆုပြီးတော့မှကျွန်တော်တိုက်တွန်းနှုတ်ဆော်ခြင်းပါလေဒီတန်ရှင်တော်ဝိညာဉ်တော်အတိအပွင့်များကိုနေ့တိုင်းကျွန်တော်အသက်တာမှာလေ့ကျင့်ဖို့ကအရေးကြီးပါလေသူတော်လေးဒီအတိအပွင့်များကိုတီးဖို့အတွက်ကိုခွန်အားမကူနဲ့လုံးဝရမှာတဏိတောင်ရဖျားရဲ့တကူကိုစိတ်ငြိမ်ရာ၌ဒူးထောက်ပြီးတော့မှအမဲရာတဏိမှအခါ30လုံးနဲ့30ခါဆူတောင်းပြီးတော့မှဖျားရဲ့တကူနဲ့ဒီအတိအများကိုကျွန်တော်တီးနိုင်ဖို့ဒီဝိညာဉ်ပဂရိအကျိုးများကိုရရှိဖို့ဖျားသခင်ရောက်စီတိုင်းကောင်းချီးပေးပါစေအာမင်